အခုဒီဖြာပုံနားကမြမရှိပိုင်နဲ့ထဲမှာဒီဖမ်းမိထားတဲ့ဘန်ဂါလီ900ကျော်ကိစ္စနဲ့ပတ်သက်ပြီးတော့နောက်ဆုံးအခြေအနေအရင်သိချင်ပါတယ်ရှင်
။နောက်ဆုံးကတော့ကျွန်တော်တို့ဒီနေ့သတင်းထုတ်ပြန်ချက်ထဲမှာပါသလိုပါပဲ။အဲသူတို့ကိုသူတို့ထွက်လာခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်လည်ပို့ဆောင်နိုင်ဖို့အတွက်တပ်မတော်ကြီးကပထမဆင့်အနေနဲ့လုံခြုံစိတ်ချတဲ့နေရာကိုရွှေ့ပြောင်းမှုတွေစပြီးတော့လုပ်နေပါတယ်။အဲ့ဒီနေရာကိုရောက်လို့ရှင်တော့ကျွန်တော်လိုအပ်တဲ့ထပ်မံစီစဉ်မှုတွေပြုလုပ်ပြီးလို့ရှင်တော့လွှဲပြောင်းနိုင်ရေးအတွက်ဆက်ပြီးဆောင်ရွက်တော့မှာဖြစ်ပါတယ
်။ဟုတ်ကဲ့။ဆိုဒီ900ကျော်ကအလုံးကဘင်္ဂလားဒေ့ရှ်နိုင်ငံကပဲလားရှင်မြန်မာနိုင်ငံကလူတွေရောပါပါလားရှင်ဝင်းကြီးတို့ဘယ်လိုစစ်ဆေးတွေ့ရှိတာလဲ။ကျွန်တော်တို
့ပနားမစစ်ဆေးချက်ရပါတယ်။ဒါပေမဲ့ကျွန်တော်စီးရင်တွေတော့မတွေ့ရသေးပါဘူး။ပနားမစစ်ဆေးချက်ကတော့အရင်တစ်ခါမိတဲ့နေရာလိုပါပဲ။အားလုံးဤပါလောက်ကဘင်္ဂလားဒေ့ရှ်ကပေါ့ဖြစ်နေတယ်ဒါပေမဲ့ကျွန်တော်တို့ဓာရီကတော့ပြီးရင်ထပ်ပြီးတော့အသေးစိတ်ပြန်ပြီးတော့စီစဉ်မှုတွေလုံးမဟုတ်ဘ
ူးဟုတ်ကဲ့ဆိုတော့ဒီ900စလုံးကဘင်္ဂလားဒေ့ရှ်နိုင်ငံကပဲမြန်မာနိုင်ငံကလူတွေမပါဘူးလို့အတိအကျပြောနိုင်မလားရှင
်ဟိုကျွန်တော်စီးရင်တောင်ကျွန်တော်စီးရင်ကိုမတွေ့သေးလို့ကျွန်တော်ပြောတာကအရင်ပထမတစ်ခေါက်200တုံးကမိတုံးကလိုပဲအားလုံးဤပါလောက်ကဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့လူတွေဖြစ်တယ်လို့သူတို့ရဲ့ထွက်ဆိုချက်အရကျွန်တော်ကအကြမ်းမင်းသိရတယ်အဲ့ဒီခါမှာသူတို့ရဲ့စန္ဒာရသူတို့ဒီကုန်းဒီဘက်မှာလည်းကုန်းပေါ်မှာလည်းမနေခြင်းဘူးသူတို့သွားမယ့်နေရာမသွားရင်သူတို့နိုင်ငံပဲပြန်ခြင်းနဲ့ဆိုတဲ့အကြောင်းမလို့ပြန်ဖို့နိုင်ဖို့အတွက်ပထမအဆင့်အနေနဲ့သူတို့ကိုပင်လယ်ရေချောင်းကနေပြီးတော့မှတပ်မတော်ရေရဲ့အဆောင်ရှောက်နဲ့ပို့ပြီးလုံခြုံစိတ်ချတဲ့နေရာကိုကျွန်တော်ရွှေ့ပြောင်းမှုတွေဆောင်ရွက်ဖို့ရှိပါတယ
်ဟုတ်ကဲ့သူတို့ကလေဟိုဘယ်နေရာနေဘယ်နေရာများဝင်ကြီးတို့ရွှေ့နေရပါလဲရှင
်အဲအခုရှိနေနေရာတော့ကျွန်တော်ဟိုင်းကျွန်းသားကပင်လယ်ရေပြင်မှာရှိနေတာပေါ့နော်ဘယ်နေရာဆိုတာတော့ကျွန်တော်လောလောဆယ်လုံခြုံရေးအခြေအနေကကျွန်တော်မပြောနိုင်သေးပါဘူး
ဟုတ်ကဲ့ခုဒီလေစီဒုက္ခတွေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာကလည်းအခုဒီပင်လယ်ပြင်မှာမျောနေတဲ့သူတွေကိုကယ်ဆယ်ဖို့ဆောင်ပြောနေတဲ့အချိန်မှာအခုလိုပြန်ပို့မယ်ဆိုတဲ့အစီအစဉ်ကမြန်မာနိုင်ငံအတွက်ပေါ့လေဖိအားပေးလာနိုင်စရာမဖြစ်လာဘူးလားရှင်ဝင်းကြီးဘယ်လိုသုံးသပ်ပါလဲရှင
်နိုင်ငံတကာဒုံးဆိုင်ရကျွန်တော်ဒုက္ခရောက်တဲ့လူကိုကယ်တင်မယ်စစ်ဆေးလို့သူ့နိုင်ငံကိုတွေ့ရဆိုတော့သက်ဆိုင်ရနိုင်ငံပြန်လက်ခံမှာပဲကျွန်တော်လည်းပဲတခြားနိုင်ငံမှာရောက်တဲ့မြန်မာနိုင်ငံသားတွေကိုဒီလိုပဲစီစစ်ပြီးတော့မှန်ကန်တယ်ဆိုရင်ကျွန်တော်ပြန်လဲခေါ်ဆောင်ပေးနေရတာပဲဒီပင်နယ်ထဲမှာတွေ့သမျှအမိုက်အားလုံးကိုဆယ်ပြီးတော့မှမြန်မာနိုင်ငံပေါ်လာပုံထားလို့တော့မရဘူးလေကျွန်တော်နိုင်ငံအမိုက်ပုံမှန်မဟုတ်ဘူးနဲ့
ဟုတ်ကဲ့သူတို့ဘယ်တော့လောက်ပြန်ပြီးဒီပင်လယ်ပြင်နဲ့ပြန်ပို့มาလဲ
ကျွန်တော်တို့ကတော့အခုပြောရရင်တော့ဗျာကျွန်တော်ဆောင်ရွက်နေတဲ့အချိန်လေးတိကျတော့မသိဘူးသို့တော့ဒါတွေကိုရွှေ့နိုင်ဖို့အတွက်လိုအပ်တဲ့လုပ်ငန်းစဉ်တွေပေါ့ process တွေတော့စတက်မတော်ကြီးကစပြီးဆောင်ရွက်နေတယ်လို့ကျွန်တော်သိထားပါတယ
်ဟုတ်ကဲ့အချိန်ဘယ်လောက်လောက်ကြာနိုင်မယ်လို့ဝန်ကြီးခန့်မှန်းပါလဲရှင
်အော်သူကတော့ဒီပင်လယ်ပြင်မှာရွှေ့ရတာဆိုတော့ကျွန်တော်တော့အခုချိန်မှာချိုတင်ပြီးတော့ခန့်မှန်းလို့တော့မရဘူးပေါ့သို့တော့လုံခြုံစိတ်ချနေတဲ့ရောင်းတော့ကျွန်တော်တို့အများဆုံးဆောင်ရွက်မှာ
ဟုတ်ကဲ့ရခိုင်ပြည်နယ်မှာရှိနေတဲ့ဟိုဘင်္ဂလီ200ကိစ္စနဲ့ပတ်သက်လို့ရောနောက်ဆုံးအခြေအနေသိချင်ပါတယ်သူတို့ကိုဟိုဘင်္ဂလားဒေ့ရှ်ဘက်ကလည်းလက်ခံထားပြီးပြီဆိုတော့သူတို့ဘယ်တော့လောက်ပြန်ပြီးတော့လွှဲမှာပါလဲရှင်
အဲကျွန်တော်တို့ညှိနှိုင်းဆောင်ရွက်နေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကတော့ကျွန်တော်တို့လိုအပ်တဲ့ကောင်ဆယ်လာအဆက်ဆုပ်ခေါ်တဲ့တန်တမာတွေကလာရောက်စစ်ဆေးမှုတွေတော့သူတို့ဆောင်ရွက်ပြီးသွားပါပြီကျွန်တော်တို့ကတော့ဒါအများဆုံးလွှဲပြောင်းနိုင်ဖို့ဆောင်ရွက်နေတာပေါ့အဲဘင်္ဂလားဒေ့ရှ်နိုင်ငံကလည်းဒီကိစ္စအကိုပူပေါင်းအများဆုံးပူပေါင်းဆောင်ရွက်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်ဟုတ်ကဲ့သူတို့ကလက်ခံပြီးကမှလေခုတတိလွှဲလို့မရတာဘာကြောင့်မှလဲဝန်ကြီးရှင်ဟိုဘယ်လိုကြားမှအခက်ခဲရှိနေလို့
အဲကျွန်တော်သေးစိတ်ချင်းတော့မသိသေးဘူးပြဒါပေမဲ့ဟိုဒီကိစ္စမျိုးကတော့ဒါဖြည့်ရှင်းနိုင်ဖို့အတွက်နှစ်ဖက်ပူပေါင်းဆောင်ရွက်ဖို့လိုတာပေါ့မဟုတ်ရင်တော့ကျွန်တော်တို့ကနိုင်ငံပူပေါင်းဆောင်ရွက်ရေးကြိတ်နေတာပေါ့
ဟုတ်ကဲ့ဆိုရခိုင်မှာရှိနေတဲ့အခုဘင်္ဂလီ200ကိုလည်းပြန်လွှဲဖို့ရောဟိုဘယ်လောက်လောက်ကြာမယ်လို့ထင်ပါလဲရှင်ဝင်ကြီးတို့တို့နဲ့ပတ်သက်ပြီးဘယ်လောက်ထိကူညီတွေပေးထားရအောင်မှာပါလဲရှင
်ဒါကျွန်တော်တို့ကတော့ဗျာတက်နိုင်တော့ဒီနေ့တော့ကျွန်တော်ပြန်လွှဲလိုက်ချင်သေးတယ်ကိုယ်နိုင်ငံမှာမဟုတ်ဘူးနောက်တစ်ခါဘင်္ဂလားဒေ့ရှ်လက်ခံမဆိုးလဲကျွန်တော်အလွယ်တကူလက်ခံလို့ရတဲ့တောင်ပြိုလက်ဝဲမှာရောက်နေပေါ့လေဒါပေမဲ့လာဟိုဘက်ကဘာခက်ခဲရှိနေလဲကျွန်တော်တို့လည်းအသေးစိတ်တော့မသိဘူးနိုင်ငံခြားရေးဝန်ကြီးဌာနတာဝန်ယူဆွေးနွေးနေတာဆိုတော့
ဟုတ်ကဲ့ဒီအခြေအနေတွေနဲ့တဆက်သေးပါပဲရှင်အခုတရုတ်မြန်မာနယ်စပ်ယူနန်မှာတရုတ်နိုင်ငံဘက်ကစီးရေးလေ့ကျင့်တာနဲ့ပတ်သက်လို့ရောဝကြီးဘာများပြောနိုင်မလဲရှင်ဒီအခြေအနေနဲ့ပတ်သက်ပြီးနှစ်နိုင်ငံစကားပြောနေရမျိုးများရှိပါလားရှင်
ပထမတစ်ချက်ကတော့နှစ်နိုင်ငံတက်မတော်ကြားထဲမှာကျွန်တော်တို့အပြန်အလှန်သတင်းဖလှယ်မှုတွေရှိပါတယ်နှစ်ကတော့ဘယ်နိုင်ငံမဆိုမိမိရဲ့ချုပ်ချာအာဏာပိုင်တဲ့နေပြည်တော်မှာစီးရေးလေ့ကျင့်ခွင့်ရှိတာသူ့ရဲ့ခွင့်ရေးပဲကျွန်တော်နိုင်ငံလည်းလိုအပ်ရင်ကျွန်တော်နေပြည်ပဲချမ်းမှာစီးရေးလေ့ကျင့်ခွင့်ရှိပါတယ်သုံးကတော့ဒီလိုဆောင်ရွက်ခြင်းဒီကျွန်တော်နိုင်ငံပေါ်ချိန်ရောက်တယ်လို့ကျွန်တော်မမြင်ပါဘူးအကြောင်းလဲဆိုတော့ကျွန်တော်တို့နှစ်နိုင်ငံရဲ့ဆက်ဆံရေးကအငင်းကျန်းစွာအတူရှင်တွဲနေထိုင်ရေးမူကြီးငါးချက်ကိုအခြေခံထားတယ်။အဲ့ဒီထက်မှကပြည်တွင်းရေးကိုမဆွတ်ဖက်ဖို့လိုတနိုင်ငံရဲ့နယ်နိမိတ်နဲ့အချုပ်ချာအာဏာကိုလေးစားဖို့ဆိုတာပါပြီးသားပဲ။အမှလေးရတော့အဲ့လိုမျိုးလေးချင်းကဆောင်ရွက်နေတဲ့ကြောင့်မလို့နယ်စပ်တစ်လျှောက်မှာတွာလာမှုတွေဖြတ်ကျော်မှုတွေကိုတင်းတင်းကျပ်ထိမ့်သိမ့်မယ်လို့တရုတ်ဘာသာနဲ့ထုတ်ပြန်ထားတဲ့ဆိုပြီးသတင်းတွေမှလည်းတွေ့ပါတယ်။အဲ့ဒါမျိုးတကယ်သာလုံနိုင်မှာဆိုတော့ကျွန်တော်ကြိုဆိုတာပေါ့ဗျာ။ဘာဖြစ်လို့ဆိုတော့နယ်စပ်ကုန်းတွေမှာနေနေတဲ့ဖုန်ကြားရှင်အဖွဲ့တွေအနေနဲ့စားစရာတောက်စရာတွေဒဏ်ရာလူနာတွေကုတာတွေလက်နဲ့ခရမ်းတွေကိုတနည်းနည်းနဲ့နယ်စပ်ကိုဖြတ်ကျော်ပြီးရနေတယ်လို့ကျွန်တော်တို့ကယုံကြည်ထားတော့တရုတ်နိုင်ငံဘက်ကနယ်နိမိတ်ကိုသာအဲ့လိုတင်းကျပ်ထိမ့်သိမ့်မယ်ဆိုရင်ကျွန်တော်ကပို့ပြီးတော့ကြိုဆိုတာပေါ့။နံပါတ်5ကတော့ဒီလိုလှုပ်ရှားကျွန်တော်တို့ကိုဖိအားပေးတယ်လို့ကျွန်တော်မမြင်ပါဘူး။ ပြီးတော့ဆိုတော့မြန်မာနိုင်ငံဟာဘယ်သောအခါကမှသူများနိုင်ငံရဲ့ဖိအားပေးမှုကိုလက်ခံတဲ့နိုင်ငံကြောက်ရွံ့တဲ့နိုင်ငံမဟုတ်ဘူးဆိုတာတရုတ်နိုင်ငံလည်းကလည်းသိထားပြီးသားဖြစ်ပါတယ
်ဟုတ်ကဲ့အခုဒီကိုကန့်ဖွဲ့နယ်ဖြစ်နေတဲ့တိုက်ပွဲတွေရောဘယ်တော့လောက်ဆုံးသတ်မယ်လို့ဝန်ကြီးခန့်မှန်းပါလဲရှင
်ကျွန်တော်တို့ကတော့မိမိနေမြေပိုင်ဆိုင်မှုနဲ့ချုပ်ချာအာဏာကိုကာကွယ်နိုင်မှုတွေကျွန်တော်တို့လိုအပ်တဲ့စစ်စင်ရေးကြီးတော့ဆောင်ရွက်ပြီးပေါ့ဒါပေမဲ့တချို့နေရာတွေမှာတော့ကျွန်တော်တို့လှုပ်ဆောင်မှုခြံမှန်းသေးတယ်စစ်စင်ရေးဆိုတာတော့ခင်ဗျားသိတဲ့အတိုင်းပဲလေထမင်းချက်တာမဟုတ်တော့ဖယ်ချိန်ပြီးမှဆိုတော့တော့ပြောလို့မရဘူ
းဟုတ်ကဲ့ကိုကန့်ဖွဲ့ခေါင်းဆောင်ဖုန်ချရှင်ကိုအစိုးရတွေကိုလွှဲပြောင်းပေးဖို့ဆိုပြီးတော့မိုင်းလာအဖွဲ့ဥက္ကဋ္ဌစီကိုအကြောင်းကြားစာပို့ထားတယ်ဆိုတဲ့သတင်းတချို့တက်လာတာတွေ့ရပါတယ်အဲ့ဒါဟုတ်ပါလားရှင
်အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ဘာမှမသိရသေးဘူးကျွန်တော်လည်းအင်တာနက်မှာဒီနေ့မနေ့တွေ့မှပဲသိတာကျွန်တော်တို့တရားဝင်မှမသိထားတာမရှိပါဘူး
ဟုတ်ကဲ့ဝန်ကြီးအခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်